မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အတူပူးပေါင်းပြီးပြင်းထန်တဲ့အရေးယူတံခါးမှုတွေလုပ်သွားဖို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်မန်ဒရုစ်ကကျင်းပနေစေကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဒီကနေ့တိုက်တွန်းသွားပါတယ်မြန်မာနိုင်ငံပေါ်လက်နက်နဲ့နည်းပညာပိုင်းပေးပို့ရောင်းချမှုတွေရပ်တန့်ကြဖို့လည်းသူကပြင်းပြင်းထန်ထန်တိုက်တွန်းပါတယ်မြန်မာနိုင်ငံရေးကိုနိုင်ငံတကာအနေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့နဲ့နောက်ကျတာနဲ့အမျှလူအသက်တွေထပ်ပြီးဆုံးရှုံးလိမ့်မယ်လို့လည်းအရင်ကုလသမဂ္ဂမှလူမျိုးရေးကောင်စီအစည်းအဝေးမှာပြောခဲ့သလိုအခုလူ့ခွင့်ရေးကောင်စီမင်ခွန်းအစိုးမှသူကထပ်ပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဒီကနေ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခသည်တွန်မန်ဒူးစ်ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဒီကနေ့ည9:00နာရီပတ်ဝန်းကျင်မှာဗီဒီယိုကားတစ်ဆင့်အစီအကံတင်ပြတော့တာပါမြန်မာနိုင်ငံတွင်းလူ့ခွင့်ရေးအခြေအနေဟာပိုပိုဆိုးလာနေပြီးလက်နက်ကိုင်ပဋိပက္ခတွေပိုပြီးကျယ်ပြန့်လာတယ်လို့လည်းလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်ကောင်စီတပ်တွေဟာရွာတွေကိုလေကြောင်းကတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအရက်သားတွေကိုလူသားအတိုင်းဖြစ်အုံချပြီးစစ်စင်တိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ်တက်ကြွလှုပ်ရှားသူတွေကိုတရားမဲ့ဖမ်းဆီးတာညှဉ်းပန်းနှိပ်စက်တာအပြင်ကလေးငယ်တွေအပါအဝင်မိသားစုဝင်တွေကိုပါတရားခံလို့ဖမ်းဆီးတာမျိုးရှိနေတယ်လို့လည်းထောက်ပြပါတယ်ဒါအပြင်ကျမ်းမာရေးဝန်ထမ်းတွေကိုအရေးယူနေတာတွေကိုထောက်ပြပြီးမြန်မာနိုင်ငံကကျမ်းမာရေးတက်တနာကြီးဟာဒေတာရင်းကိုပါရိုက်ခတ်နိုင်တယ်လို့သတိပေးပါတယ်သူရဲ့စီငန်စာအပြည့်စုံကိုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထူးညီလာခံမှာလဲအောက်တိုဘာလအတွင်းမှာလူကိုယ်တိုင်တင်ပြဖို့ရှိတယ်လို့ VOA မြန်မာပိုင်းကိုတွန်မန်ဒူးစ်ကပြောထားပါဗျ။